မေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။မြန်မာနိုင်ငံရခိုင်ပြည်နယ်ထဲမှာမြို့ရွာတွေမီးအရှုတ်ခံရတာနဲ့ရိုင်းဂျာတွေအပါဝင်ဒေသခံတွေနေရာရွှေ့ပြောင်းခံရတဲ့ဆိုတဲ့သတင်းတွေနဲ့အတူဒေသခံအတိုင်းဝိုင်းတွေကြားတင်းမာမှုတွေနဲ့အကြမ်းဖက်မှုတွေတိုးလာနေတဲ့သတင်းတွေကြောင့်အမေရိကန်ပြည်ထောင်စုကအထူးစိုးရိမ်စိတ်ပူကြောင်းအမေရိကန်နိုင်ငံကြီးဌာနပြောခွင့်ရမက်သျူးမယ်လာကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ဒီလိုဖြစ်ပွားနေတာတွေနဲ့အတူသတင်းအတူတွေသတင်းမှားတွေနဲ့အမုန်းပွားပွဲခွဲခြားပြောဆိုမှုတွေပြန့်နှံ့နေပြီးရိုင်းဂျာတွေကိုအထမစစ်မှုထမ်းခိုင်းနေတဲ့ဆိုတဲ့စိုးရိမ်ပွဲသတင်းတွေပါထွက်ပေါ်နေတယ်လို့ပြောပါတယ်မွတ်စလင်လူနည်းစုဖြစ်တဲ့ရိုင်းဂျာတွေဟာစစ်တပ်ရဲ့လူမျိုးရုံးဖယ်ရှားရှင်းလင်းမှုစီမံချက်စတင်ခဲ့တဲ့2019ကအစပြီးကြောင်မဲ့ဖွဲအကြမ်းဖက်မှုခံရတဲ့တားကောင်တွေဖြစ်ခဲ့ပြီး Ranger 9သိန်းကျော်ဟာလည်းဘင်္ဂလားဒေ့ရှ်ဘက်ကိုနေဆက်ကြောဖြတ်ထွက်ပြေးခဲ့ရပါတယ်။အရွေးကောက်ခံဒေါန်ဆန်းစုကြည်အစိုးရစီကနေစစ်တပ်ကအာဏာသိမ်းခဲ့တဲ့2021နောက်ပိုင်းမှာလည်းစစ်တပ်ကငြင်းချမ်းစွာဆန္ဒပေါ်ထုတ်မှုတွေကိုရရဆက်ဆက်ဖြိုခွဲခဲ့တာဖြစ်ပါတယ်။ရလကတော့နိုင်ငံတလွှာလူလူအကြမ်းဖက်မှုနဲ့အတူလက်နက်ကင်တော်လှန်မှုကြီးထွားလာတာဖြစ်ပါတယ်။မကြခင်သတင်းပတ်တွေထဲမှာတော့ရခိုင်ပြည်နယ်တဲကရွင်ကြရင်နောက်တချီဒုက္ခခံစားကြရပြီးဒေသရင်းအကျန်းဖက်မှုတွေကြောင့်ထောင်ပေါင်းများစွာအိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြတာပါစစ်ကောင်စီတပ်တွေနဲ့ဗုဒ္ဓဘာသာဝင်အများစုပါအရခတ်တပ်တော်အေးလက်နက်ကင်တွန်လန့်တဲ့တပ်ဖွဲ့ကြောင့်တိုက်ပွဲတွေဖြစ်ပွားနေပြီးဘူးစည်းရောင်မျိုးနဲ့ဝင်းချင်ကျေးရွာအများပြားမှာရှိတဲ့ရွင်ကြနေထောင်ပေါင်းများစွာဟာလည်းမိရှုခံခဲ့ရပါတယ်မြန်မာနိုင်ငံကစစ်တပ်ရဲ့ရွင်ဂျာရီပုံမှန်ပြစ်မှတ်ထားတဲ့လူမျိုးရုံးရှင်းလင်းမှုနဲ့တခြားလူသားစာနာမှုရာဇဝတ်မှုဆိုင်ရာအရင်ကကျူးလွန်ခဲ့တာတွေနဲ့အတူရခိုင်နဲ့တခြားဒေသတွေမှာမတူကွဲပြားတဲ့အုပ်စုတွေကြားတင်းမာမှုတွေကြီးထွားလာအောင်လုပ်လို့ရှိတဲ့သမိုင်းကိုကြည့်ရင်ဒေသခံအရက်သားတွေအတွက်အန်ဒယ်ဟာအတော်ကြီးမားနေရဆိုတာအထူးပြသနေတယ်လို့လည်းပြောပါတယ်။ဒါကြောင့်မြန်မာစစ်တပ်နဲ့လက်နက်ကိုင်အဖွဲ့အစည်းအားလုံးအနေနဲ့အရက်သားလူထုကိုအကာအကွယ်ပေးဖို့နဲ့လူသားစာနာမှုအကူအညီတွေသူတို့စီကိုရောက်အောင်ပေးခွင့်ပြုဖို့တောင်းဆိုလိုက်ကြောင်းနဲ့နိုင်ငံတကာမိတ်ဆွေတွေအနေနဲ့လည်းဒီဇိုင်းရင်းအကျန်းဖက်မှုတိုးလာတာကိုရှုံချပြီးလူခွင့်ရချိုးဖောက်မှုတွေတာဝန်ခံတာဝန်ယူမှုရှိစေဖို့ကျွလွန်သူတွေကိုအရေးယူဖို့နဲ့အကျန်းဖက်မှုကြောင့်ထွက်ပြေးရသူတွေထပ်ပြီးရရဆက်ဆက်အသက်မခံရအောင်အကာအကွယ်ပေးကြဖို့လဲတောင်းဆိုလိုက်ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ထိခိုက်သေးဆုံးရသူတွေနဲ့အသက်မကြီးကျန်ရသူတွေအတွက်တရားမျှတမှုရရေးအကူအညီပေးဖို့အတွက်ဆက်လက်တန်တိတ်ထန်ခြားထားဆဲဖြစ်တဲ့အပြင်ရက်ဆက်ကြမ်းကြုတ်မှုကျူးလွန်သူတွေတာဝန်ခံတာဝန်ယူမှုရှိလာစေဖို့နဲ့စစ်တပ်ဖြစ်စေတခြားလက်နက်ကိုင်တွေဖြစ်စေကျူးလွန်သူတွေကိုထိုက်တဲ့နဲ့အရေးယူမှုတွေလှုပ်ဆောင်မှာဖြစ်ကြောင်းနိုင်ငံခြားရေးဌာနပြောခွင့်ရမက်သျူးမယ်လာကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြပါပြီ။